စစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့ဒေသစုံကနေလှုပ်ရှားဆောင်ရွက်နေသူ13ဦးကိုတဆိုင်ရမြို့နယ်ရဲစခန်းတွေကငိမ့်စုစီပုံမှန်19နဲ့တရားစွဲအရေးယူခဲ့ရကြောင်းငိမ့်ညာရေးလူလာရေးပြည်သူတွေကိုတရားစွဲဆိုတာမျိုးမလုပ်ဆောင်တင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကအခုလိုပြောပါရစေ။
အားလုံးပေါင်း13ယောက်ကျွန်တော်တို့ရန်ကုန်ကကြတော့7ယောက်မန္တလေးက2ယောက်ပြည်ယား2ယောက်အားလုံးပေါင်း13ယောက်ပါဗျာ။ကျွန်တော်မြင်ရတော့ခက်တူတူခက်ချင်းချင်းပြောမယ်ဆိုရင်ငင်းငင်းလူလာနေတဲ့လူတွေတွေငင်းငင်းလူလာနေတဲ့ရက်ဖက်ဖွဲ့ကြီးတွေငင်းငင်းလူလာတဲ့ဒီတဲရေးရတရားစွဲရလူတွေကျွန်တော်ပြောရမှာပဲဖြစ်ပါတယ်။
အစိုးရအနေနဲ့တင်းရှောင်နေတဲ့ဒေသခံတွေကိုကူညီဆောင်ရွက်ပေးတဲ့လို့တောင်းဆိုလှှရှားနေတဲ့သူတွေကိုအရေးယူရမျိုးကိုလည်းကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းပြည်တွင်းတာဝန်ခံဦးအောင်မျိုးကျော်ကပြောပါရယ
်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအပြစ်မဲ့ပြည်သူတွေပိတ်မိနေတဲ့ကိစ္စကိုကယ်ထုတ်ပေးဖို့ဟာအမြန်ဆုံးကယ်ထုတ်ပေးဖို့အတွက်အစိုးရကိုတောင်းဆိုတဲ့ကိစ္စကဒါကရာဇဝမှုကျူးလွန်တာလည်းမဟုတ်ဘူးဗျဘယ်ဥပဒေမှလည်းချိုးဖောက်တာမဟုတ်ပါဘူးတကယ်ကိုလည်းဟိုတိုက်ပွဲတွေမှာအပြစ်မဲ့ပြည်သူတွေတိတ်မိနေတယ်။ပြည်သူတွေကိုကယ်ထုတ်ဖို့ကအစိုးရခင်မှာပဲအစိုးရနဲ့အဲတိုက်ပွဲဖြစ်နေတဲ့သူတွေဘက်ကနေပြီးတော့ဒီလူတွေအတွက်ကိုစဉ်းစားပေးမှဒါလေဒါအဆင်ပြေပါလေ။အဲဒီအတွက်ကိုဒါအမြန်ဆုံးကယ်ထုတ်ပေးဖို့တောင်းဆိုတဲ့ကိစ္စကတော့ဒါအပြစ်ရှိတဲ့ကိစ္စမဟုတ်ဘူး။ဒါကိုဟိုဖမ်းနေဆိုတာကိုတော်တော်ကြီးကိုဟိုညာနေပြီလို့ကျွန်တော်အနေနဲ့ကတော့ပြောချင်တာပါနော်။
ဒီငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရတဲ့13ယောက်ထဲမှာမြကြီးနားမျိုးမနှောခွင်းမှာလူဝင်အား900ကိုဦးဆောင်ပြီးဆန္ဒဖော်ထုတ်ခဲ့တဲ့ကချင်လူငယ်2ယောက်ကိုတော့မြို့နယ်တရားရုံးကဒဏ်ငွေကျပ်3000စီပေးဖို့မိန့်ချလိုက်ပါတယ်။စစ်ဘေးရှောင်ဒေသခံတွေကတော်ရင်မှာတက်ကြီးရွယ်ဦးတွေအပါအဝင်1000ကျော်လောက်ရှိနေသေးရလို့ကချင်လူငယ်ခေါင်းဆောင်2ယောက်ထဲကတဦးဖြစ်တဲ့ကိုလွန်ဆောင်ကအခုလိုပြောပါတယ်။
တော်ထက်ကလူတွေကတော့ကျွန်တော်တို့ကဆောင်ပုံးနေရတဲ့အမြင်ထားရှိတယ်ဆို။ထောင်ကမ်းကျော်လောက်ရှိနေတဲ့သူတစ်ဖြစ်ပြီးဟူကောင်းဆိုင်ဝိုင်းနဲ့ကျွန်တော်တို့ဒီအင်ဂျင်နီယာအချက်ပိုင်းပေါ့နော်ချက်ပေါ့နော်ကျုပ်ကြီးဆော့လို့ဒီဘက်ကလူတွေလည်းလောလောဆယ်ဆယ်ရတော့စာနာရိတ်ခါတွေကျွန်တော်ကတော်တော်လေးရှင်းရတော့ခါရောက်နေတဲ့အရာကိုကျွန်တော်သိရတယ်ပြီးတော့အစိုးရဘက်ကနေကတော့ကျွန်တော်ဒီဟာကိုအရန်ကြီးတိတိယယောက်ကိုဖြေရှင်းဖို့အတွက်ထုတ်ပြန်ချက်တွေကျွန်တော်ကဒီလိုရှိရှိဆံလို့ကျွန်တော်တာကိုတိတိယယောက်ဟိုတာဝန်ခမို့ပြီးသွားနေတာဝန်ယူနေဆိုတဲ့အတွက်ဘောထားထုတ်ပြန်မှုတွေကျွန်တော်မရှိတာကိုကျွန်တော်သိရတယ်ဒီတိတိငင်းနဲ့ကျွန်တော်အားလုံးရင်းချမှုကတော့ကျွန်တော်လောလောဆယ်ဆယ်တိတိယမရှိသေးဘူးပေါ့နောက်ဆက်
ရပ်ပတ်ဖွဲ့စည်းရေးအနေနဲ့ကုညီဆောင်ရွက်တဲ့အပိုင်းမှာလုံခြုံရေးဂိတ်တွေကစုံစမ်းမေးမြန်းလာရေးကြောင့်အခက်အခဲတွေရှိနေရလို့ကုလန်ဆောင်ကပြောပါရတယ်။တိုက်ပွဲရေးကြောင့်ပိတ်မိနေတဲ့ဒေသခံတွေထဲမှာတချို့ကတော့မြကြီးနား၊နမ်မတိနဲ့တနိုင်းစားရဲ့မြို့နယ်တွေကခရိယံအသိန်းတော်စစ်ဆောင်စခန်းတွေမှာယာယီနေထိုင်နေရတယ်လို့ဆိုပါရခင်ဗျာ။